Welcome to the Voice of America in Burmese.
မင်္ဂလာရှိသောနာနခင်ဖြစ်ကြပါစေခင်ဗျာ VOA American တန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဖေဖော်ဝါရီလ8ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ကတော့စမူးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနက်မှာထွေးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကတာဝဲပြစ်ဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ကုလသမဂ္ဂလူညွန်ရေးကောင်စီကတင်းငင်ငွေနဲ့မှာပြင်းထန်စွာပြစ်တင်ရှုံချလိုက်ပါတယ်ဒီကနေ့ကြောက်တဲ့တရုတ်နေသိကူပွဲတော်အတွက်မြန်မာနိုင်ငံကတရုတ်နယ်ပွားတွေအပေါ်အဝင်ကမ္ဘာတောင်းကတရုတ်လူမျိုးတွေတင်းငင်ငွေနဲ့ကဆင်နွှဲခဲ့ကြပါတယ်သူတို့နိုင်ငံတွေကကိုယ်ဝန်ဆောင်မျိုးသမီး3100ဟာဇီကာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့ကိုလံဘီယာသမ္မတကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှခွန်ညွန်းနဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်အထဲမှာဆိုရင်တော့
ဟောငွန်ကျွန်တော်မန္တလေးတိုင်းကအောင်ကျော်ဦးနဲ့ဒေါက်တာခင်မောင်သေးပါဥက္ကရာဦးအောင်ကျော်ဦးတိုင်းဆိုတော့ကျွန်တော်တိုင်းနာမရှိဘူးလေကျွန်တော်တို့က NLD တဲ့လူပဲရွေးရတာပေါ့ဗျာ
ဒါကတော့မန္တလေးတိုင်းဒေသကြီး NLD တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ပြောသွားတာဖြစ်ပါတယ်သတင်းလွှာတင်ဆက်ပေးတဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်အဲ့ဒါပြင်နောက်ပိုင်းမှာလည်းမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်ကပြေးစာပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှားထူးခြားစံပြစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မက်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကတာဝဲပစ်ဒုံးရင်ပြစ်လွတ်လိုက်တဲ့အပေါ်ကုလသမဂ္ဂလူညွန်ရေးကောင်စီကတင်းနှင်းငွေနဲ့မှာပြင်းထန်စွာပြစ်တင်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အဆိုအရဂျိုဒူတလုံးတည်ဆောင်သွားတယ်လို့ဆိုတဲ့တာဝဲပစ်ဒုံးရင်တစ်စင်းကိုတန်းပြေအနောက်မြောက်ဖက်တရုတ်နိုင်ငံနဲ့ဆက်အနီးမှာရှိတဲ့တုံချန်ရီဂျိုရုလွတ်တင်တဲ့နေရာကနေတင်းနှင်းငွေတွေကပြစ်လွတ်လိုက်တာဖြစ်ပါတယ်။နိုင်ငံတကာရဲ့အမြင်သဘောထားတွေကိုစန့်ကျင်နေတဲ့မြောက်ကိုရီးယားနိုင်ငံအပေါ်နောက်တစ်ဆင့်ဘလို့အရေးယူမှုမျိုးတွေလှုပ်ဆောင်တဲ့နယ်ဆိုတာကိုလူညိုရေးကောင်စီအဖွဲ့ဝင်တွေတင်းနှင်းငွေတွေကရှာရှာပါပါတွေ့ဆုံပြီးတော့မိနစ်90လောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တွေ့ဆုံမှုပြီးလူညိုရေးကောင်စီရဲ့အခုလအတွက်အလက်ကြအုပ်ကတပြည့်တာဝန်ထမ်းဆောင်နေတဲ့ Venezuela တာအမတ်ကြီး Rafael Ramirez ကလူညွန့်ရေးကောင်စီရဲ့ညင်ညာချက်ကိုဖတ်ကြားခဲ့တာမှာအခုပြစ်လွတ်မှုအပါအဝင်တာဝဲပြစ်ဒုံးကျည်နီးပညာကိုအသုံးပြုပြီးပြစ်လွတ်တဲ့ဆက်သွေးရေးဂျိုရုသို့ရီမဟုတ်အာကာသယာဉ်လွတ်တင်ရေးစင်ကိုအသုံးပြုပြစ်လွတ်မှုတွေဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးစနစ်ကိုအထောက်အကူပြုစေတဲ့အတွက်အဲ့ဒီပြစ်လွတ်မှုအလုံးဟာ2006ခုနှစ်ကချမှတ်ခဲ့တဲ့လူညွန့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြင်းထန်ချိုးဖောက်ရာရောက်စေတယ်လို့ဖတ်ကြားပြခဲ့ပါတယ်မြောက်ကိုရီးယားကအခုနှစ်ဇန်နဝါရီလ6ရက်နေ့မှာနျူကလ িয়ার ဆန့်တမှုပြုလုပ်ခဲ့မှုနဲ့အခုတနင်္ဂနွေနေ့မှာတာဝဲပြစ်ဒုံးရင်ပြစ်လွတ်လိုက်မှုတွေအပေါ်လုံခြုံရေးကောင်စီအနေနဲ့တည်တာတဲ့အရေးယူမှုအသစ်တွေချမှတ်နိုင်ရေးအတွက်စီစဉ်ဆောင်ရွက်သွားဖို့အသင့်ရှိနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
မြောက်ကိုရီးယားကဝေထိန်ဒုံးရင်လွှတ်တင်မှုစတင်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကတန်ခတ်မှုအစ်တွေချမှတ်ဖို့ဥပမာအစိုးရဖွဲ့နဲ့အမေရိကန်လွှတ်တော်အမတ်တွေပြင်ဆင်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ကြေညာချက်ထဲမှာအမေရိကန်မြို့သားလုံခြုံရေးကျမ်ဘေးဆူဇန်ရိုက်စ်ကတာဝဲပြစ်ဒုံးရင်စတင်လွတ်တင်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်ပြည်ထောင်စုကိုယ်တိုင်နဲ့မဟာမိတ်တွေပါကိုယ့်ကိုယ်ကိုကာကွယ်ဖို့အစ်စင်တိုင်းကိုဆောင်ရွက်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားရဲ့ရန်စမှုကိုတုံ့ပြန်သွားမယ်လို့ဖော်ပြထားပါတယ်အခုလိုမြောက်ကိုရီးယားကဒုံးရင်မပြစ်လွတ်ခင်ကတည်းကအင်ဖြူတော်ကဒီကိစ္စပေါ်မှာတန်လန့်နှိုးဆော်ထားတာပါမြောက်ကိုရီးယားကနိုင်ငံတကာလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုလိုက်နာလာအောင်အမေရိကန်နဲ့တရုတ်နိုင်ငံတို့ကနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းပြီးဘလို့ဖိအားပေးဆောင်ရွက်သွားမလဲဆိုတာဆွေးနွေးခဲ့တာတွေရှိခဲ့တဲ့အကြောင်းအင်ဖြူတော်ပြောခွင့်ရဂျော့ချ်အန်နက်စ်ကပြီးခဲ့တဲ့လနှောင်းပိုင်းကပဲပြောကြားခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီသတင်းပတ်ထဲမှာအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့မြောက်ကိုရီးယားပေါ်မှာပိုးပြီးတင်းကျပ်တဲ့ပိတ်ဆို့တံခါးမှုတွေခက်မြန်မြန်ပဲအတိပြုချမှတ်ကောင်းချမှတ်နိုင်ပါတယ်မြောက်ကိုရီးယားကအာကာသတဲကိုစတင်ပြီးဂျိုရုလွတ်တင်လိုက်ကြောင်းကြေညာခဲ့ပြီးတဲ့နောက်တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကလည်း Thought လို့ခေါ်တဲ့ဒုံးလက်နဲ့ကာကွယ်ရေးစနစ်တက်ဖြန့်ချထားရေးအစီအစဉ်ကိုတရားဝင်ဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာ Thought ကာကွယ်ရေးစနစ်တွေကိုရီးယားကျွန်းဆွယ်မှာစောနိုင်သမျှအစောဆုံးတက်ဆင်ဖို့အမေရိကန်နဲ့တောင်ကိုရီးယားစစ်ဖက်ဆိုင်ရာပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ
်ပြီးခဲ့တဲ့သတင်းပတ်အတွင်းဒါလိုလေကြောင်းလိုင်းကလေရင် ပြက်ကြအောင်ဘုံခွဲပြီးပြက်ကြအောင်စီစဉ်ခဲ့သူဘသူဖြစ်တယ်ဆိုတာသူတို့စုံစမ်းသိရှိခဲ့ပြီလို့ဆိုမာလီယာအရာရှိတွေကပြောပါတယ်အဲ့ဒီမတင်ကသူဟာဆိုမာလီယာလုံခြုံရေးအေဂျင်စီတွေကမူလကတည်းကတည်ထားမှုသူဖြစ်ပြီးအယ်ရှာဘတ်အဖွဲ့နဲ့ဆက်နွယ်တဲ့တိုက်ခိုက်မှုအ ਨੇ ဆုံးတစ်ခုကိုပြုလုပ်ခဲ့မှုသူဖြစ်တယ်လို့အမည်မဖော်လိုတဲ့ထောက်လိုင်းအရာရှိက VOA ဆိုမာလီယာအတံလွင့်ဌာနကိုပြောပါတယ်အဲ့ဒီလူဟာအသက်40ဝန်းကျင်လောက်ရှိပြီးသူ့ရဲ့အယ်ရှာဘတ်နဲ့ဆက်နွယ်တဲ့လှုပ်ရှားမှုတွေကိုဖုံးကွယ်တဲ့အနေနဲ့မိုဘိုင်းဖုန်းမျက်မှန်နဲ့အဝတ်အထည်ဆိုင်ဖွင့်ထားသူဖြစ်တယ်လို့ထောက်လိုင်းအရာရှိကပြောပါတယ်သူကိုလောလောဆယ်ဖမ်းဆီးထားမိခြင်းမရှိကြောင်းသူဟာထောင်ကနေထွက်ပြေးလွတ်မြောက်သွားသူဖြစ်ပြီးသူကိုနောက်ဆုံး F ကိုရေးဆိုတဲ့မျိုးလေးမှာတွေ့ရှိခဲ့ရကြောင်းအဲ့ဒီအရာရှိကပြောပါတယ
်အခုနောက်ဆုံးကောက်ယူထားတဲ့စစ်တမ်းတွေရအမေရိကန်သမ္မတရွေးကောက်ပွဲမှာအရှင်ပြိုင်ခွင့်ရဖို့ကြိုးစားနေသူတွေကဒီမိုကရက်တစ်ပါတီကဘာမောက်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်နဲ့ရီပက်ဘလစ်ကန်ပါတီကအင်ချက်မြေတထေးကြီးဒေါ်နယ်ထရမ့်တို့နှစ်ဦးဟာလူကြိုက်အများဆုံးဖြစ်နေတာတွေ့ရပါတယ်။အမေရိကန်သမ္မတလောင်းရွေးချယ်ရမှာအဓိကကြတဲ့အရှေ့မြောက်ပိုင်းပြည်နယ်နယူးဟမ်ရှန်ယာကအင်္ဂါနေ့ကျင်းပမယ့်အကြိုမဲပေးပွဲအတွက်စစ်တမ်းကောက်ယူခဲ့တာပါ။တနင်္ဂနွေနေ့ကောက်ယူတဲ့မွန်မောက်တက္ကသိုလ်စစ်တမ်းအရဒေါ်နယ်ထရမ့်က Republican Party ဝင်တွေရဲ့မဲ30ရာခိုင်နှုန်းရနေတာပါသူဟာ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကီဆက်ထက်16မှတ်ပိုပါတယ် Mr. ကီဆက်ကဒီ Florida အထက်လွှတ်တော်အမတ် Marco Rubio Texas အထက်လွှတ်တော်အမတ် Ted Cruz နဲ့ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့နဲ့မဲသိမ့်မကွာပါဘူးDemocratic Party တွေထဲမှာတော့ဒီ Mr. Sanders ကအရင်နိုင်ငံခြားရေးဝင်ကြီးအောင် Hillary Clinton တဲ့10အသာစီးရနေတာပါ။အရင်လာတော့ကတော့ Mr. Sanders ကသူ့ထက်14မှတ်ပိုပြီးတော့နည်းနေခဲ့တာဖြစ်ပါတယ
်။ UAV ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေဟာဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်တဲ့တရုတ်နှစ်တကူပွဲတော်ကိုတနင်္ဂနွေနေ့ညကရန်ကုန်မြို့လယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြပါတယ်။တရုတ်လူမျိုးတွေဟာပုံကြောင်းတွေကိုသွားပြီးဖျားရှိခိုးတာတရုတ်နိုင်ငံအကကိုကြည့်ရှုတာတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကတရုတ်နယ်ဘွားဦးကျင်မောင်ကတော့ပြီးခဲ့တဲ့သတင်းပတ်တွင်လွတ်တော်ဆွေးနွေးပွဲတွေကိုစတင်ခေါ်ယူခဲ့ပြီးတဲ့နောက် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်အနေနဲ့ကောင်းမွန်တဲ့အနာဂတ်ကိုဦးဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။နှစ်သစ်မှာစနစ်သစ်နဲ့တိုင်းပြည်လည်းတိုးတက်ကြီးပွားမယ်။နောက်ခေါင်းဆောင်ခေါင်းတွေလည်းပေါ်ထွက်လာပြီဆိုတော့ဒီနှစ်မှာကျွန်တော်ကတော့ကောင်းဆုံးဖြစ်မယ်လို့မျှော်လင့်ပါတယ်။
တခြားတရုတ်နယ်ပွားတူဖြစ်တဲ့ကိုမျိုးခိုင်ကလည်းဒီနေ့ရဲ့တင်ကြတာဖြစ်တဲ့မြောက်နေ့ရဲ့ထူချမှုကိုအခုလိုပြောပြပါတယ
်တရုတ်လူမျိုးတွေအတွက်ဒီနေ့ကမြောက်နေ့ပေါ့နော်ရောက်တော့ပါထူးခြားမြောက်ပေါ့ဒီနေ့ကအရန်ကောက်ပါတယ်အဲ့အတွက်လည်းအားလုံးကဒီဖျားကြောင်းလာပြီးတော့နောက်နေ့မှာနှစ်ကူးကောက်အောင်စုဆောင်ကြတယ်ဟိုအလေးထိုင်ကြတယ်ပေါ့နော်နောက်နေ့တော့အားလုံးစီးပွားရေးကောက်ပေါ့အောင်လာပြီးတော့ဖျားမှာစုဆောင်တာပေါ့
တရုတ်နိုင်ငံဘေကျင်းမြို့မှာလည်းတရုတ်လူမျိုးတွေတင်းနှင်းငွေနေညကနှစ်သစ်ကူပွဲအကျိုးပွဲတွေဆင်နွှဲခဲ့ကြပါတယ်။အများစုကတော့မကြခင်ကြောက်တော့မဲ့မြောက်နှစ်ကိုကြိုဆိုရင်းအစဉ်အလာအတိုင်းဖက်ထုတ်တွေစားပြီးတော့မီရှူမီဘန်းနဲ့ပျော်အိုးတွေပြစ်ပေါက်ခဲ့ကြပါတယ်။နှစ်သစ်ကူအချိန်ဟာတရုတ်လူမျိုးတွေအနေနဲ့မိသားစုနဲ့အိမ်မှာအတူနေကြတဲ့အစဉ်အလာရှိပေမဲ့လည်းတချို့လူငယ်တွေကတော့စားတောက်ဆိုင်တွေသွားပြီးတော့ဖက်ထုတ်ကိုဝယ်စားကြပါတယ်။တရုတ်နိုင်ငံမှာအခုနှစ်အတွက်စီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရတာမီရှူမီဘန်းနဲ့ပျောက်အိုးပြစ်ပေါက်မှုတွေကိုအစိုးရကကန့်သတ်ထားတာတွေကြောင့်ဘေကျင်းမြို့ရဲ့ကောင်းကင်မြေဟာအခါတိုင်းနှစ်တည်းလိုမီရှူမီဘန်းအနေနဲ့ပြည့်မနေပေမဲ့လည်းပျော်ပါလိုကြတဲ့လူငယ်တွေကတော့ပတ်စံစုဝယ်ပြီးတော့မီရှူမီဘန်းနဲ့ပျောက်အိုးတွေကိုပြစ်ပေါက်ခဲ့ကြပါတယ်။မီရှူမီဘန်းနဲ့ပျောက်အိုးပြစ်ပေါက်တာဟာမကောင်းဆိုးဝါးတွေကိုမောင်းထုတ်ပြီးတော့နှစ်သစ်မှာချမ်းသာကြွားမှုကိုဖန်တီးပေးတဲ့နှက်ကောင်းနှက်မြကိုအိမ်ရှိတကားဝကိုရောက်လာစေတယ်လို့တရုတ်လူမျိုးတွေကအယူအဆရှိကြတာဖြစ်ပါတယ်။အလားတူပဲတရုတ်နှစ်သစ်ကူပွဲတော်တွေကိုမလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နိုင်ငံတို့မှရှိနေကြတဲ့တရုတ်နယ်ပွားတွေတင်းနှင်းငွေတွေကဆင်နွှဲခဲ့ကြပါတယ်။
ထိုင်ဝမ်မှာအင်အားပြင်းငလင်ကြောင့်ပြိုကျသွားတဲ့18ထက်အဆောက်အဦရဲ့အပျက်စီးတွေကြားပိတ်မိနေတဲ့လူ120ကိုကယ်တင်ဖို့ထောင်ထဲချီတဲ့ကယ်ဆယ်ရေးလုပ်သားတွေဟာအုပ်ချိုးပုံအုပ်ချိုးပြက်တွေကြားထဲမှာရှာဖွေခဲ့ကြပါတယ်။စနေနေ့အာရုံမတက်ခင် 6.4 ပြင်းအားရှိတဲ့ငလင်ကြောင့်လူပေါင်း2000လောက်နေထိုင်တဲ့ထိုင်နံမြို့မှာအနည်းဆုံးလူ26ယောက်သေဆုံးခဲ့ပြီးလူပေါင်း500ကျော်ဒဏ်ရာရခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ငလင်ကြောင့်ပျက်စီးသွားတဲ့တိုက်ခန်းထဲမှာပိတ်မိနေတဲ့လူအနည်းဆုံး250လောက်ရှိမယ်လို့ယူဆရပါတယ်။
ကိုလံဘီယာနိုင်ငံအတွင်းကကိုဝန်ဆောင်အမျိုးသမီး3100ဟာချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်နေကြတယ်လို့သမရဟွမ်မန်နျူအယ်ဆန်တိုစ်ကပြောပါတယ်။အမေရိကန်သမရအင်ဂျီတော်ကိုတွားရောက်လက်ပတ်ပြီးပြန်ရောက်လာတဲ့သမရကတိုင်းပြည်ကိုစနေနေ့ကရုပ်မြင့်သံကြားကတဆင့်ပြောကြားတဲ့အထဲအဲ့လိုထက်သွင်းပြောကြားခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုကဒီကိစ္စကိုကူညီဖို့အတွက်ကြွန့်ကျင်သူတွေဆစ်လွတ်နေတယ်လို့ပြောပါတယ်။သမရဘာရက်အိုဘားမားကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ကူညီဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ပြောခဲ့ကြောင်းသူတို့အနေနဲ့ကိုလံဘီယာရဲ့အမျိုးသားကျန်းမာရေးဌာနနဲ့ထိတွေ့ဆက်ဆံမှုတွေရှိနေပြီးအမေရိကန်ကကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်အတွင်းရောက်လာကြမှာဖြစ်ကြောင်းသမရဆန်တိုစ်ကပြောပါတယ်
။ American Football NFL အားကစားပြိုင်ပွဲရဲ့နောက်ဆုံးဘောလုံးပွဲဖြစ်တဲ့ Super Bowl ပြိုင်ပွဲကို Denver Broncos အသင်းနဲ့ Carolina Panthers အသင်းတို့အခုအတန်းလွှင့်နေတဲ့အချိန်မှာရှင်ပြိုင်ကစားနေကြပြီဖြစ်ပါတယ်။ဒီပွဲဟာ Denver Broncos အသင်းကဝိုင်းအားကစားသမား Quarterback ဖြစ်တဲ့ Peyton Manning ရဲ့နောက်ဆုံးပွဲစဉ်ဖြစ်မယ်လို့အကဲခတ်တွေကသုံးသပ်နေကြပြီးသူ့အနေနဲ့အခုနှစ်အတွက်အကောင်းဆုံးအားကစားသမားဆု MVP ရရှိထားတဲ့ Cam Newton ကိုအနိုင်ကစားနိုင်ပါမလားလို့မေးခွန်းထုတ်နေကြပါတယ
်။ဒါကတော့ထိတန်းရောက်နေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မက်ခွာညိုတို့ပြောပြပြီးတွေ့ကြတာဖြစ်ပါရခင်ဗျာ။အခုအရင်ဆုံးကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလောကတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်12ခုရဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက် NLD ပါတီကယာထားသူတွေကနေထက်ဝက်ထက်မင်းဲကို VOA ကအတီးပြုတ်ရရှိထားနိုင်ခဲ့ပါပြီ။အခုအတီးပြုတ်ထားသူတွေဟာပြီးခဲ့တဲ့ရက်ပိုင်း online ပေါ်မှာပြန့်နှံ့နေပြီးတော့ NLD ပါတီထိပ်ပိုင်းခေါင်းဆောင်တွေကတရားဝင်အတီးပြုတ်မပေးသေးတဲ့စီးရင်တွေကအတိုင်ပဲဖြစ်ပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတော့တက်ဆိုင်ရာတိုင်းရင်းသားပါတီတွေကနေဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုရရှိဖို့ကြိုးစားပြင်ဆင်နေကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းဆိုင်ရာသတင်းတောက်မတ်မီခါကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီနေ့လာနေ့မှာတနိုင်ငံလုံးကပြည်နယ်နဲ့တိုင်းလွှတ်တော်အစည်းအဝေးတွေစတင်ချင်းပါတော့မှာပါ။အနိုင်ရပါတီ NLD အနေနဲ့တိုင်းနဲ့ပြည်နယ်12ခုမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာ12နေရာကိုရယူသွားဖို့စီစဉ်ထားပေမဲ့ကျန်တဲ့နှစ်နေရာဖြစ်တဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေကိုယူထားခြင်းမရှိပါဘူး။အဲ့ဒီပြည်နယ်နှစ်ခုမှာ NLD ပါတီကဒုတိယနဲ့တတိယအများဆုံးပဲအနိုင်ရထားတာကြောင့်လေအဲ့ဒီနေရာတွေကိုခြံလှပ်ထားတာပါ။ချိတ်ပိတ်စာအိတ်တွေနဲ့ထည့်ထားတဲ့ NLD ကရွေးချယ်ယူထားတဲ့အမည်စင်းတွေဟာပြီးခဲ့တဲ့ဖေဖော်ဝါရီ6ရက်နေ့ကစပြီးအွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပေမယ့်ဒါနဲ့ပတ်သက်ပြီးပါတီထိပ်ပိုင်းခေါင်းဆောင်တွေကစီးရင်ထဲမှာပါတဲ့ယူထားခံရသူတွေကပါတရားဝင်အတည်ပြုပြောဆိုဖို့အစိုးပိုင်းကညှင်းဆို့ခဲ့ကြပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကလွှတ်တော်ကိုယ်စားလှယ်တွေကို VOA ကဆက်သွယ်အတည်ပြုရမှာတော့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအချို့ဟာထွက်ပေါ်နေတဲ့စီးရင်တွေကအတိုင်ဖြစ်နေတာကိုတွေ့ရပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်အချို့ကတော့တရားဝင်အတည်ပြုပေးဖို့ညှင်းဆို့ထားကြပါတယ်။မန္တလေးတိုင်းဒေသကြီးက NLD ပါတီတိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကတော့တနိုင်ငံလုံးအတွက်လူစည်းရင်းကိုအတည်ပြုပေးဖို့ထီသူမတည်ဘူးလို့ဆိုပြီးမန္တလေးတိုင်းအတွက်သာအခုလိုပြောဆိုခဲ့ပါတယ
်။ဟုတ်ငွန်ကျွန်တော်မန္တလေးတိုင်းကအောင်ကျော်ဦးနဲ့ဒေါက်တာခင်မောင်ထေးပါဥက္ကဋ္ဌဦးအောင်ကျော်ဦးတိုင်းဆိုတော့ကျွန်တော်တိုင်းနာမရှိဘူးလေကျွန်တော်တို့က NLD ရဲ့လူပဲရွေးရတာပေါ့ဗျာ
။ကျန်တဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေအတွက် VOA ကမေးမြန်းအတည်ပြုထားချက်အရစကိုင်းတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးနဲ့ကရင်ပြည်နယ်တွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်ယာထားသူတွေဟာထွက်ပေါ်လာတဲ့စီးရင်တွေကအတိုင်ပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပြပါတယ်
။ဥပဒေပြမှုမှန်နိုင်ပေါ့နော်။ဖွဲ့စည်းပုံချေကဥပဒေရခွင့်ပြုတဲ့ဒီနေ့ပါလီမန်ရဲ့လွတ်ပိုင်ခွင့်တွေဒီကနေရခိုင်လူမျိုးတွေရဲ့အမျိုးသားအကျိုးစီးပွားကိုနော်ပို့ဆောင်နိုင်ဖို့ကြီးမားပါတယ်။အဲ့ဒါကြောင့်လေနော်ဒီနေ့ပါလီမန်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌနော်ဒီနေရာတွေကျွန်တော်တို့ဒီခိုင်မျိုးသားပါတီဖက်ကနော်အဆိုပြုတင်သွင်းတာအောင်မြင်နိုင်အောင်ကျွန်တော်တို့ကြိုးစားနေပါတယ်။ဒီခိုင်မျိုးသားပါတီဒီခိုင်ဒီနေ့ပါလီမန်ကိုထိန်းချုပ်နိုင်တဲ့အနေအထားရှိတဲ့ဒီသူရွေးချယ်တင်ပြမှုကိုရရှိထားပြီးပြီလို့သုံးသပ်ပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းဒုတိယနေရာအများဆုံးအနိုင်ရရှိထားပြီးပြည်ခိုင်ပြိုးပါတီကအမတ်နေရာအများစုကိုအနိုင်ရထားတာပါ။ဒါပေမဲ့လည်း SNLD အနေနဲ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတင်သွင်းဖို့ပြင်ဆင်နေတယ်လို့ပါတီအတွင်းမူစိုင်းညွန့်လင်းက VOE ကိုပြောပါရယ်။
SNLD တင်ရင်ထောက်ခံဖို့ပါလို့ဒီကလည်းအခုကမင်းညက်နေရာမှာ
ဇနဝါရီလရှိရတနင်္လာနေ့မှာတော့နိုင်ငံအဝန်ပြည်နယ်နဲ့တိုင်းဒေသကြီးအားလုံးမှာလွှတ်တော်အစည်းအဝေးတွေကိုတချိန်တည်းကျင်းပသွားမှာပါအဲ့လွှတ်တော်အစည်းအဝေးတွေမှာလွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌနေရာတွေကိုရွေးမှဖြစ်ပါတယ်ပြည်နယ်နဲ့တိုင်းဝင်ကြီးချုပ်နေရာတွေကတော့ပြည်အောင်စုလွှတ်တော်မှာသမ္မတရွေးချယ်ပြီးမှပဲသမ္မတကရွေးချယ်ခန့်အပ်သွားမှာဖြစ်ပါတယ်
ဒီကပွဲအနိုင်ရအန်အန်ဒီပါတီဟာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာအမတ်နေရာ၄၂၅ဦးတိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်၂၁ဦးစုစုပေါင်းအမတ်နေရာ၅၀၀နီးပါးအနိုင်ရရှိထားပါတယ်ရှင်မှတ်မိခဲ့ပါခင်ဗျအခုတော့ဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာဖက်ဒရယ်ပြည်တော်စုထူထောင်နှံရေးမှာမြန်မာနိုင်ငံနဲ့တင့်တော်မဲ့အပန်းကိုပဲန ခရစ်စတင်လက်ဝစ်ဝတ်ဘာလော့ချ်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါခင
်မင်္ဂလာပါရှင
်မင်္ဂလာပါ
တမကြီးနေနဲ့မအားလက်တဲ့ကြားကကျမတို့အခုလိုတွေ့ဆုံမြင်ကြမှုဖြစ်တဲ့အတွက်ကျေးဇူးတင်ပါရှင
်အခုလိုလာရောက်တဲ့အတွက်ကျေးဇူးတင်ပါတ
ယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်ပေါ့နော်တုံ့တက်ချက်နဲ့ညှဉ်းပန်းချက်တွေကိုသိပြရစီရှင
် Well we have a bit of experience ourselves we had a German unification 25 years ago so we know that transition periods are usually longer than expected
လုံခဲ့တဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းရေးတွေလုပ်ခဲ့ကြတာကြောင့်ပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်။ပြည်ပြင်ပြောင်းလဲရေးဟာထင်ရတာထက်ပိုပြီးတော့ကြာတတ်ပေမဲ့လည်းဖြစ်မြောက်အောင်တော့လုပ်ကြရမှာပါ။ကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်။ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့တမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါ။ဒေသတွင်းမှာရောနိုင်ငံတကာမှာပါပြဿနာတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီလိုပြည်ပြင်ပြောင်းလဲရေးကာလမှာငြင်းငြင်းချမ်းချမ်းနဲ့ရွေးကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါ။ကမ္ဘာနာမှာဖြစ်ပွားနေတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရတယ်လို့ဖြစ်နေတာပါကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်မြန်မာအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာ
Commend this government but we try to be active in supporting it to make it possible
ဂျာမနီနိုင်ငံအပါအဝင် EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလမှာအဆင်ပြေချုံးမွေအောင်အားပေးထောက်ခံတာတွေရှိပါတယ်အဲ့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ဒီ
Well, let's say go back a little bit. I'm here 4.5 years, meaning I arrived in September 2011, and I arrived, so to say, in the right time. So this was when we
formed. Yeah, I'm doing it. 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 I'm doing it.အလုံးအဲ့ဒီချိန်တုန်းကပဲစခဲ့ကြတာ။ကျွန်တော်တို့စရောက်ခရေကမြန်မာအစိုးရနဲ့ပူးပေါင်းညှိနှိုင်းပြီးတော့လိုအပ်တာတွေကူညီဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကိုယ်တိုင်လည်းအစိုးရကိုဖြစ်နိုင်မယ်ဆိုရင်ဥရောပသမဂ္ဂအနေနဲ့ရောဂျာမနီနိုင်ငံအနေနဲ့ပါနိုင်ငံရေးအရာရောဤပညာပိုင်းအရာတွေပါကူညီခွင့်ရရင်ကူညီပေးလို့တယ်လို့လည်းပြောခဲ့ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့နိုင်ငံမှာဒီမိုကရက်တစ်ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံတွေရှိခဲ့ပါတယ်။ဒါကြောင့်ကြောက်ကျင်သူတွေကိုဆစ်လွတ်ခဲ့တယ်လို့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာကြီးအဖွဲ့ကလည်းလာရောက်ပြီးတော့စောင့်ကြည့်စေခဲ့ပါတယ်။ဖြစ်ချင်တော့ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ခေါင်းဆောင်ကကျွန်တော်ရဲ့တပည့်လည်းဖြစ်ခဲ့ပြီးတော့သူကဒီရွေးကောက်ပွဲမှာဒီပညာပိုင်းဆိုင်ရာရောနိုင်ငံအနှံ့ပြားမှာပါချောချောမွေ့မွေ့နဲ့စောင့်ကြည့်မှုတွေဥဆောင်ခဲ့ပါတယ်။နောက်ပြီးတော့အမေရိကန်ပြည်ထောင်စုကစောင့်ကြည့်လေးလာကြီးအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ခဲ့ကြပါတယ်။ရွေးကောက်ပွဲကြီးကတော့အောင်အောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်ကျွန်တော်တို့ဘောလုံးကစားသလိုပါပဲရလဒ်ကလည်းလက်ခံကြပါမယ်အခုဆိုရင်ရွေးကောက်ပွဲရလဒ်ကိုအခြေခံပြီးတော့အုပ်ချုပ်ရေးအဖွဲ့အသစ်ဖွဲ့စည်းရပါတော့မယ်အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေနဲ့ NLD ပါတီနဲ့အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်သွားဖို့အတွက်ပူးပေါင်းဆောင်ရွက်ဖို့စီစဉ်ရှိတယ်ဆိုတာသိရတော့လည်းအားတက်မိပါတယ်ဒါဟာမျိုးသားပြန်လည်တင်မဲ့ရေးအတွက်လည်းအရေးကြီးပါတယ်ဒါဟာလူသားတူအတွက်နိုင်ငံရေးသမားတစ်ယောက်အတွက်လွယ်ကူတာတော့မဟုတ်ပါဒါပေမဲ့အားလုံးပြန်လည်တင်မြှောက်ဖို့အတွက်တော့လုပ်ကိုလုပ်ရမှာပါနိုင်ငံရေးသမားတွေအတွက်ဆိုရင် ဒီကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ရတာဟာခက်ခဲလာပါတယ်ဒါပေမဲ့လည်းဒီမိုကရေစီစနစ်အရအရှုံးကိုလည်းလက်ခံနိုင်ရပါမယ်မြန်မာနိုင်ငံမှာတော့အားလုံးကရင်ကျက်စွာနဲ့အနိုင်အရှုံးကိုလက်ခံကြရကိုလည်းတွေ့ရပါတယ်ကျွန်တော်တို့ရောဥရောပသမဂ္ဂအနေနဲ့ပါဆိုရတဲ့နဲ့ဆိုရဟောင်းအားလုံးကိုကူညီနိုင်တဲ့ခဏကနေကူညီသွားမှာပါ
Well,
first of all, humanitarian aid by its nature is for the people and it has
အရင်ဆုံးလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေဆိုတာကပြည်သူလူထုတွေအတွက်ဖြစ်ပြီးတော့အမြန်ထောက်ပံ့ကူညီဖို့လိုအပ်ပါတယ်ရှုပ်ထွေးတဲ့နည်းစနစ်တွေမရှိရပါဘူးပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံအနှံ့အပြားမှာရည်ကြီးရှံမှုတွေဖြစ်ပွားခဲ့တဲ့အားလုံးကိုကျွန်တော်တို့လိုက်ပြီးတော့မကူညီနိုင်ပါဘူးပုံမှန်ဆိုရင်ကူညီထောက်ပံ့မှုတွေအတွက်အချိန်ယူပြီးတော့ညှိနှိုင်းရတာတွေရှိပါတယ်ဒါပေမဲ့ရေဘေးသင့်တဲ့ပြည်သူတွေအတွက်တော့ကျွန်တော်တို့အချိန်နဲ့တပြေးညီအထောက်ပံ့တွေပေးဖို့နိုင်အောင်ကြိုးစားခဲ့ပါတယ်ပေးလဲပေးဖို့နိုင်ခဲ့ပါတယ်ဒီကြီးရှံမှုတွေမတိုင်ခင်ကတည်းကစစ်ပေးရှောင်ပြည်သူတွေအတွက်အပါဝင်အခြားအကူအညီတွေလည်းပေးခဲ့ပါတယ်။တခါတလေအစိုးရကနေတိုက်ရိုက်ထောက်ပံ့တာတွေရှိတယ်လို့တခါတလေမှာတော့ကုလသမဂ္ဂအဖွဲ့တွေနဲ့အရက်ဖတ်လူဖွဲ့စည်းတွေနဲ့ချိတ်ဆက်ပြီးတော့ထောက်ပံ့ရတာတွေရှိပါတယ်။ကျွန်တော်တို့အတတ်နိုင်ဆုံးတော့အများဆုံးအကူအညီထောက်ပံ့နိုင်အောင်ကြိုးစားပါတယ်။အခြားလူရှင်တွေနဲ့လည်းညှိနှိုင်းပြီးတော့မတူတဲ့ဒေသတွေမှာသွားပြီးတော့ထောက်ပံ့နိုင်အောင်ကြိုးစားပါတယ်။ဒီနေရာမှာအသိပေးလို့တော့ကျွန်တော်တို့တတ်နိုင်တဲ့များလက်တွေ့အကူအညီတွေပေးတယ်လို့ကျွန်တော်တို့ပြောစကားအတိုင်းလည်းဖြစ်အောင်အကူအညီပေးဖို့ကြိုးစားနေပါတ
ယ်။ We walk the talk. We implement what we promise. That's important for us.
အခုနောက်တက်လာမယ့် NLD အစိုးရတဲ့အတွက်ပေါ့နော်အမျိုးသားပြည်နယ်တင့်မြေရေးအမတန်းမှာကိုအရေးကြီးပါတယ် EU ဥရောပသမဂ္ဂအနေနဲ့ပဲဖြစ်ဖြစ်ဂျာမနီနိုင်ငံအနေနဲ့တည်ထံပဲဖြစ်ဖြစ်ပေါ့လေဒီမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကူညီခဲ့တာရှိမှာပေါ့နော
် Yeah we are mainly supporting the peace process within the EU the EU is a very active member
ဥရောပသမဂ္ဂအနေနဲ့တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအဓိကထားကူညီနေပါတယ်ဥရောပသမဂ္ဂကငြိမ်းချမ်းရေးကောင်စီမှတက်ကြွစွာလဲပါဝင်နေပါတယ်။ဒါပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစေးစာချုပ်ချုပ်ဆိုတော့ကအင်ဒီဂျင်းနိုင်ငံတွေနဲ့အတူတကွသက်တည်ဖြစ်ပါဝင်ခွင့်ရခဲ့တာကိုလည်းဂုဏ်ယူပါတယ်။ဒါဟာကျွန်တော်တို့လှုပ်တင်လှုပ်ထိုက်တာလို့လည်းယူဆပါတယ်။မင်္ဂလာဆောင်တွေကလူပြိုရန်တွေလို့ပေါ့ဗျာ။တေချာတာကတော့ဒီလိုစာချုပ်ချုပ်ဆိုနိုင်ဖို့ကကျွန်တော်တို့ရဲ့တာဝန်မဟုတ်ပါဘူး။ဆိုရရဲ့လက်နက်ကန်တပ်ဖွဲ့တွေရဲ့အခြားပြည်တွင်းဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်ရတဲ့ရလက်ဖြစ်ပါတယ်။ကျွန်တော်တို့ကတော့ဘေးကနေကူညီထောက်ပံ့ပေးနေဖို့ပဲရှိတာ
ပါ။ We can support but we are not in the driver's seat.We cannot be.
အခုအစ်တက်လာတော့မယ် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိကြတာဖြစ်ပါတယ်။ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးတော့ကလည်းအများကြီးရင်ဆိုင်ခဲ့ရမှာပါ။ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ဆက်ဆက်ပြီးတော့အခုအစ်တက်လာမယ် NLD အစိုးရတဲ့အနေနဲ့မြမငင်းငင်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လှုပ်သွားရင်ကောင်းလဲလို့အကြံပြုလိုပါလဲရှင်
။ I think it will go gradually but you have to use lots of capacities who are there
မြန်မာနိုင်ငံရဲ့အခြေအနေကတဖြည်းဖြည်းနဲ့တိုးတက်လာမှာပါဒါပေမဲ့အုပ်ချုပ်ရေးပိုင်းနဲ့အစိုးရဝန်ထမ်းတွေပါဝင်ပညာရှင်အစ်စ်မှာပါရေးချင်းပြည့်မီတဲ့သူတွေလိုအပ်ပါလိမ့်မယ်ကျွန်တော်တို့ဂျာမနီနိုင်ငံအနေနဲ့ကူညီနိုင်တဲ့များကိုလည်းကူညီသွားမှာပါဥပမာပြောရရင်လွတ်တော်နှစ်ရက်လုံးမှာအစ်စ်ဝင်ရောက်လာမယ်ကိုယ်စားလှယ်တော်တော်များများဟာပထမဦးဆုံးအချိန်လွတ်တော်မှာတာဝန်ထမ်းဆောင်ကြရမှာပါနိုင်ငံရေးအတွက်ကြောင့်လည်းနည်းကြပါလိမ့်ဒါကြောင့်အမတ်တွေပါဝင်အုပ်ချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့လူတွေအတွက်ရည်ချင်းမြင့်တင်တဲ့တင်တန်းတွေပို့ချပေးဖို့ကျွန်တော်တို့ကန့်လန့်ထားပါတယ်။သူတေသနာပြုလုပ်တာတွေ၊ဥချုပ်ရင်းနဲ့နှီးပညာပိုင်းဆိုင်ရာတွေမှာကူညီတွေပေးလိုပါတယ်။နောက်ပြီးတော့ Federal စနစ်နဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှုတွေရှိနေပါတယ်။နမူနာအနေနဲ့ American ပြည်ထောင်စု၊ Germany နဲ့ Malaysia နိုင်ငံတို့ရဲ့ Federal စနစ်တွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူးယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ Germany နိုင်ငံအနေနဲ့အတက်နိုင်ဆုံးကူညီသွားမှာပါ။မြန်မာနိုင်ငံတို့အသင့်တော်ဆုံးဖြစ်မဲ့ Federal စနစ်ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ်။
This world where you can also learn from you have to find your way and we do what we can.
ဒီမြန်မာတပ်မတော်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကနေတပ်မတော်သားတွေကိုတင်နန်းပေးနေတာတွေ့ရပါတယ်။ American ပြည်ထောင်စုနေ့ကတော့တပ်မတော်နဲ့ဆက်ဆံရေးမှာအတော်လေးကိုဂရုစိုက်နေတာတွေ့ရပါတယ်။တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနောက်ပြန်လည်ထူထောင်ရေးနဲ့ပတ်သက်လို့ဒီတင်နန်းတွေပေးတာကူညီတာတွေတော့ရှိတာပေါ့နော်။ Germany နိုင်ငံအနေနဲ့ရောမြန်မာတပ်မတော်နဲ့ဆက်ဆံရေးကဘယ်လိုရှိပါလဲရှင်။
Well, we had in the past until 88 very close relations, training for senior officers.
Germany နိုင်ငံနဲ့မြန်မာနိုင်ငံတွေက1988ခုနှစ်မတိုင်ခင်အထိစစ်ဘိုတွေကိုလေ့ကျင့်သင်တန်းပေးတာတွေလိုမျိုးကောင်းမွန်တဲ့ဆက်ဆံရေးတွေရှိခဲ့ပါတယ်။နောက်ပိုင်းတော့အကြောင်းမျိုးမျိုးကြောင့်ဆက်သွယ်တွေပြတ်တောက်သွားခဲ့ရပါတယ်။ဥရောပသမဂ္ဂရဲ့စီးပွားရေးပိတ်ဆို့မှုတွေလည်းရှိခဲ့တာပါ။ ခုတော့ပိတ်ဆို့မှုအချို့ကိုဖြေလျှော့ပေးလိုက်ပြီးဖြစ်ပေမဲ့လည်းထုတ်ကုန်တွေတင်ပို့ရောင်းချတဲ့နေရာမှာပိတ်ဆို့ထားတာတွေတော့ရှိနေတော့မှာပဲကျွန်တော်တို့ကတော့တန်တန်ဆန်းကူညီပေးဖို့ကြိုးစားနေပါတယ်။လန်ဒန်မှာရှိတဲ့ဂျာမန်စစ်ဗိုလ်ချုပ်ကြီးတွေနဲ့လည်းကြာခဏဆွေးနွေးဖြစ်ပါတယ်။တမတော်ကမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရရောလက်တွေ့မှာပါ။အရေးပါတဲ့အဖွဲ့တစ်ခုအနေနဲ့လည်းရှိနေပါသေးတယ်။ဒါကြောင့်မြန်မာနိုင်ငံကြီးအပြောင်းအလဲကာလမှာတမတော်ကလည်းပါဝင်စည်းဖို့လိုအပ်ပါတယ်။တဖြည်းဖြည်းနဲ့တမတော်သားတွေရဲ့တမွေးဝမ်းကြောင်းမှုတွေကိုပြန်လည်လေ့ကျင့်ပေးပြီးတော့နောက်ဆုံးနိုင်ငံကြီးအပြောင်းအလဲတွေပြီးတဲ့အခါမှာတမတော်အနေနဲ့လည်းနေရာအမှန်ကိုပြန်ရောက်သွားဖို့အတွက်ကြိုးစားရပါလိမ့်မယ်။သူတို့အနေနဲ့လည်းနိုင်ငံအတွက်အရေးပါတဲ့နေရာမှာရှိနေတယ်ဆိုတော့ကိုလည်းနားလည်ရပါလိမ့်မယ်။ဒီနေ့မှာရွေးကောက်ပွဲအနိုင်ရပါတီကလည်းတမရတင်မြောက်ပြီးရင်လည်းတမရရဲ့တက်မတော်အဖြစ်နဲ့ပဲရှိနေရမှာပါ။ဒီနေ့အဖြစ်အမျိုးသားပြန်လည်တင်မြောက်ရေးလို့ပဲပြောရမှာပေါ့။အရင်ကအတိုက်ခံဖြစ်နေခဲ့သူတွေအတူတွဲပြီးတော့လောက်ကန်ကြရမှာပါ။ဒါဟာဖြစ်ကိုဖြစ်တဲ့အရာပါ။အချိန်တော့တော်တော်လေးယူရပါလိမ့်မယ်။ငင်းချင်ရဲ့လုပ်ငန်းစဉ်ကလည်းအခုမှအစပဲရှိသေးတယ်တော်တော့အချိန်ယူရပါဦး
။ Still the peace process is at the beginning not at the end.And it will take time, I'm sure.
NLD အစိုးရတဲ့အနေနဲ့ဒီငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဘလို့များရှေ့ဆက်ကင်တွယ်သွားရင်တင့်တော်မလဲလို့ခန့်မှန်းနိုင်ပါလဲရှင
်။ I don't like speculating, but let's say something has been done as a first step, a partly national.
ကျွန်တော်မှန်းဆပြီးတင်ကြီးပေးရတော့မကြိုက်ပါဘူး။ပြောရင်အဖွဲ့တချို့ပါဝင်တဲ့တိုင်းနိုင်ငံလုံးအပြစ်ခတ်ရဲ့စည်းရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြီးသွားတဲ့အတွက်ပထမအဆင့်တစ်ဆင့်တော့ပြီးသွားပြီလို့ပြောလို့ရပါတယ်။ကျွန်တော်သာအကြံပေးရမယ်ဆိုရင်အစိုးရတဲ့အနေနဲ့အရင်အစိုးရလုပ်ခဲ့တာတွေကိုလှစ်လျော်မရှိဘဲနဲ့ဆက်ပြီးတော့တိဆောက်သွားတင်တယ်လို့အကြံပေးလို့ပါတယ်။ဘာကြောင့်လဲဆိုတော့ယုံကြည်မှုတိဆောက်မှုကအရန်ကိုရည်ကြီးပါတယ်။ဒါကြောင့်ဗတ်ပေါင်းစုံကအဖွဲ့တွေကိုလုပ်ကန်နေကြလုပ်ငန်းစဉ်အတိုင်းဆက်ပြီးတော့လုပ်သွားစေချင်ပါတယ်။အသစ်ဖွဲ့စည်းမဲ့အချို့ရေးပိုင်းကလည်းနောက်ပြန်ဆွဲတာမျိုးမလုပ်ဘဲနဲ့အစိုးအသစ်တွေတင်သွင်းတာမျိုးပဲဖြစ်ဖြစ်အခြေအနေတွေတိုးတက်အောင်လုပ်စေချင်ပါတယ်။ကဘာပေါ်မှာအကြဆုံးလို့ပြောလို့ရတဲ့နှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်တွေဖြစ်ပွားနေတာကြောင့်အချိန်တော့လိုပါလိမ့်မယ်။မြမပြည်တွင်းစစ်ကိုပို့ပြီးတော့ရှုပ်ထွေးစီတာကအဖွဲ့နှစ်ဖွဲ့ထက်များတဲ့လက်နက်ကန်အဖွဲ့တွေရှိနေတာပါ။တခြားနိုင်ငံတွေမှာဆိုရင်လက်နက်ကန်အဖွဲ့တွေကတစ်ဖွဲ့နှစ်ဖွဲ့လောက်ပဲရှိတာပါ။ကျွန်တော်ဖိလစ်ပိုင်နိုင်ငံမှာတာမတ်လုတ်တော်ကဆိုရင်အစ္စလာမစ်အစိုးရအဖွဲ့နဲ့ဘီယင်ကွန်မြူနီအဖွဲ့အပါဝင်နှစ်ဖွဲ့သုံးဖွဲ့လောက်ပဲရှိတာပါ။မြန်မာနိုင်ငံမှာကလက်နက်ကန်အဖွဲ့တွေအများကြီးဆိုတော့စိုးရတဲ့အတွက်ပြည်တွင်းစစ်ကိုဖြစ်ရှင်းဖို့အဓိကစိန်ခေါ်မှုတွေဖြစ်နေပါတယ
်high if not highest priority
သူရတဲ့တက်လာတဲ့အခါမှာမြမပြည်သူတွေရဲ့အခမ်းကဏ္ဍကလည်းအတန်းမှအရေးကြီးပါတယ်မြမပြည်သူတွေကိုသူတို့ရဲ့အခမ်းကဏ္ဍတွေကိုနားလည်အောင်ဘယ်လိုများအကြံပေးလို့ပါလဲရှင
် you know if allow one observation for a foreigner when I came here I yes there was a wind of change but most of the change
ကျွန်တော်ဒီကိုစားရောက်တဲ့အချိန်မှာပြောင်းလဲတွေကိုစပြီးတွေ့ရပါတယ်ပြောင်းလဲတွေကအထက်ကနေအောက်ကိုတဖြည်းဖြည်းပြောင်းလဲနေတာပါဒါဟာပြည်ပြန်ပြောင်းလဲရေးကာလဖြစ်လို့အထက်ကနေအောက်ပြောင်းလဲမှုတွေဖြစ်တာဖြစ်ပြီးတော့အာရတ်ဒေါ်လာရေးလိုမျိုးအောက်ခြေကနေအပြောင်းလဲကိုတောင်းဆိုတာမျိုးမဟုတ်ဘူးလေအစပိုင်းမှာတော့ပြည်သူလူထုကအကောင်းမမြင်တာမျိုးတွေရှိမှာပေါ့ဒါပေမဲ့အားလုံးတည်ထားတင်တာကပြည်ပြန်ပြောင်းလဲရေးဟာဒေါ်လာရေးမဟုတ်ပါဘူးအပြောင်းလဲနဲ့စင်ကဲဖြစ်စဉ်ဖြစ်ပါတယ်ပြည်သူလူထုအနေနဲ့ကိုယ်နိုင်ငံရဲ့ပြောင်းလဲအတွက်ကိုယ်တိုင်ပူပေါင်းပါဝင်ဖို့ပဲလိုအပ်တာပါကျွန်တော်တို့အရှေ့ဂျာမနီဘက်မှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံအရအာဏာရှင်စနစ်ရဲ့စိုးကျိုးတွေတဲကတစ်ခုကပြည်သူလူထုတွေကတာဝန်ယူမှုတာဝန်ခံမှုကိုမသိတော့ပါဘူးကိုကနှုတ်ပစ်ပြီးနေရင်လုံလုံခြုံခြုံနေရမယ်လို့ပဲနားလဲကုန်ပါတယ်ဒါကိုပြောင်းလဲရပါလိမ့်မယ်လူငယ်တွေထဲမှာတော့သူတို့ရဲ့ကြံဉာဏ်တွေကိုထုတ်ဖော်ကြတာတွေပါဝင်အပြောင်းလဲတွေကိုတွေ့နေရပါလိမ့်ဒီနိုင်ငံကအရင်ချိန်တွေကနဲ့ရှင်တော့ပိုးပြီးတော့ဆူဆူပြည်ပြည်ဖြစ်လာတာကိုတွေ့ရပါလိမ့်ပြည်သူလူထုအနေနဲ့တာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘယ်နည်းနဲ့မဆိုပြန်ပြီးတော့ကြိုးစားဖို့လိုအပ်ပါလိမ့်။လူကူမှမဟုတ်ပေမဲ့လည်းဖြစ်မြောက်အောင်တော့ကြိုးစားပါလိမ့်မယ်။တော်တော်များများကကြားနေကြပြီးတော့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုစောင့်ကြည့်နေကြပါလိမ့်။နောက်ထပ်မှတ်ချက်ပေးရမယ်ဆိုရင်အခုချိန်ဟာအခွင့်အရေးကောင်းတစ်ရက်ပါ။နိုင်ငံရေးမှာအချိန်ဟာတိတ်ကိုရေးကြီးပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွက်တိတ်ကိုရေးကြီးတဲ့အချိန်ပါ။နောက်ထပ်ကျွန်တော်လေ့လာမိသလောက်ကအခြားဒေသတွင်းနိုင်ငံတွေကလူမှုအဖွဲ့အစည်းတွေလို့ကွာခနေတာမျိုးတွေမြန်မာလူဖွဲ့စည်းမှာမတွေ့ရပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲမှာလူကိုယ်နံတွေကတော့မှဒေါ်ဆန်းစုကြည်နဲ့ energy ကိုမဲပေးခဲ့ကြပါတယ်။တက်မတော်ဘက်ကတော့မျိုးသားပြန်လည်တင်မြှောက်ရေးအတွက်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာတွေလည်းရှိပါတယ်။ဒါကြောင့်လူမှုရေးရပြင်းထန်တဲ့ကွဲပြားကွာခမှုတွေတိတ်မရှိတာကိုတွေ့ရပါတယ်။စိုက်ကားဆရာတယောက်အနေနဲ့ကိုယ်နိုင်ငံမှာဥပဒေပြည်ရေးအတွက်နှစ်သက်တဲ့ကိုယ်စားလှယ်ကိုမဲပေးပိုင်ခွင့်ရှိပါတယ်။ဒါလိုပဲတခြားလူတွေမှလည်းခွင့်ရေးရှိပါတယ်။လူတန်းဒီခွင့်ရေးကိုရယူပြီးတော့ရွေးချယ်ဖို့ကအဓိကပါ။ဒီလိုခွင့်ရေးတွေကိုမယူဘဲနဲ့နောက်ကျန်နေခဲ့မယ်ဆိုရင်တော့နိုင်ငံထုတ်တက်ဖို့အတွက်ခွင့်ရေးနည်းပါလိမ့်မယ
် But also the if they just sit back it's difficult to build up a new country.
ကျေးဇူးအများကြီးတင်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။
ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်တာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 4049တို့အပြင်အခုဆိုရင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါဆက်လက်ပြီးတော့တိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုနားဆင်ရမယ့်အစီအစဉ်လေးမှာဆိုရင်တော့
ဥနုခေဖွဲ့စည်းပုံတွေကပုံမှန်116ကိုဆိုင်းငံ့ရမှာလွတ်တော်တွေကအမတ်အများစုနဲ့တက်မတော်ကြိုတင်သဘောတူညီချက်ယူပြီးမှဆိုင်းငံ့ခဲ့တယ်ဆိုတဲ့အချက်ပါ
ဒါကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ဒါအပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုလည်းကြီးညာပေးဦးမှာပါ။အခုအရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မအေးတန်နာကျော်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေရဲ့အစာတွေကိုထုံးစံအတိုင်းအရင်ဦးဆုံးပြောပြပေးသွားခြင်းပါတယ်။ပြည်သူအများစင်ရဲသားဆိုပြီးတော့ကျွန်တော်တို့စီကတင်ဆက်ပေးတဲ့အစီအစဉ်ကိုတော်ရရှင်ခံပြန်းထံကတော့တော်တော်လေးကောင်းမွန်တဲ့သတင်းစုဆောင်းမှုပါတဲ့ဒီလိုမျိုးပြည်သူတွေသိမြင်လာအောင်လို့ထောက်ပြကူညီပေးတဲ့ VOA ကိုလည်းကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်ဒီထက်ကတော်ရရှင်ခန့်ရောင်စဉ်ကတော့ဒီစီစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးတော့ဆိုလာတာပါမွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM သင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 1.2 1.3 သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစေမယ့်ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုးဆိုပါတယ်လို့ရေးလာပါတယ်ရှင်။ဒါနဲ့တော်ရရှင်တွေတော်တော်လေးကြိုက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစီအစဉ်တစ်ခုကိုတော့တခြားတော်ရရှင်တွေလည်းအခုနားထောင်နေကြတဲ့တော်ရရှင်တွေလည်းကြားလိုက်မယ်လို့ထင်ပါတယ်နော်။အဲ့ဒီသတင်းလေးကတော့ကလင်းငုံတန်ကိုဘာသာပြန်မဲ့ application ဆိုပြီးတော့ smartphone တွေမှာတုံးလို့ရတဲ့ application တစ်ခုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ဆက်ပေးသွားတဲ့သတင်းပဲဖြစ်ပါတယ်။အဲ့ဒီသတင်းလေးကိုရုံးမြင့်တန်ကြားကလည်းထုတ်လွှင့်ပေးခဲ့တယ်လို့မျိုး TV Radio အစီအစဉ်အနေနဲ့လည်းထုတ်လွှင့်ပေးခဲ့တာ။အဲ့ဒီအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေကထူးထူးဆိုတဲ့သောရရှင်ကတော့ဒီ application ကအမှန်တည်းဖြစ်စေမှားတည်းဖြစ်စေမိဘတွေအတွက်ကောင်းပါတယ်လို့ရေးလာတာပါ။သိစင်လို့မေးလာတဲ့တော်ရရှင်ကိုထေးစော်ကတော့ကလေးအလုံးရဲ့ခံစားမှုကိုသိစေနိုင်တာပါလား။ဒါမှမဟုတ်ရေဘူးရကိုပဲပြောတာပါလားဆိုပြီးအသေးစိတ်သိစင်လို့မေးလာပါတယ်။ဒေါ်အာနန်ကဒါကိုသုံးရင်ကလေးအတွက်အနည်းရှိမလား။မမပြူကိုရောက်ပြီလားဆိုပြီးလိုချင်လို့ဆိုပြီးစာရေးလာတာပါ။ကိုတေးစာအောင်ကလည်းဒီ application ကအိမ်တော်တွေအတွက်အလွန်အထောက်အကူဖြစ်နိုင်ပါတယ်။တီချွင်သူတွေကိုကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်။ဒီလိုရေးလာကြတဲ့စာရီထဲမှာမြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းလက်ခံရရှိတာမှာသရရှင်စိုးမို့အောင်ကတော့ပြည်သူတယောက်အနေနဲ့ဒေါအောင်ဆန်းစုကြည်ကိုအားကိုးပါတယ်ဆိုပြီးတော့အခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ
်ပြည်သူတယောက်အနေနဲ့ဒေါအောင်ဆန်းစုကြည်ကိုအားကိုးပါတယ်တဦးတယောက်တည်းအတွက်မဟုတ်ပါဘူးတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအတွက်ပါဘာဖြစ်လို့လဲဆိုတော့လူကြီးတွေနဲ့ပတ်သက်ရပတ်သက်ကြောင်းရှိတဲ့လူတွေကနေရာတစ်ခုမဟုတ်တစ်ခုရကြတယ်လုပ်ပိုင်ခွင့်တွေရပါတယ်ပြည်သူလူထုမှာတော့ ကိုအတွက်ကိုကြောတနေရစာလေးရဖို့မနေ့စူးစမ်းနေရပါတယ်ဒါတော့ကြီးလန့်စားစားဖြစ်နေရပါတယ်ဘာပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ကိုထောက်ခံပါတယ်ဗျာ
ဒါကတော့ရှင်ဆိုးမအောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများကအထူးအာရုံစိုက်ပြီးတော့စိတ်ဝင်စားခံရတဲ့ဒီရန်ကုန်မြို့ကကျူးကျော်ရက်ွက်တွေရှင်းလင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာပေါ်မှာတော်ရရှင်တွေမှတ်ချက်တွေရေးလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့တော်ရရှင်တွေကို Billboard Hot အဖြစ်ဆုံးသတင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သတင်းလေးကတော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆီမှာနံပါတ်6ရောက်နေတဲ့သတင်းလေးပဲဖြစ်ပါတယ် The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးတော့ဖွဲ့ထားတဲ့ဂီတာအဖွဲ့နဲ့တေးသန့်ရှင် Roses အားဖြင့်ပြီးတော့တည်ဆိုထားတဲ့ Roses ဆိုတဲ့သတင်းပဲဖြစ်ပါတယ်ဒီသတင်းက2015တည်းကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic သတင်းစီးရင်မှာနံပါတ်1ရတဲ့သတင်းပဲဖြစ်ပါတယ် Billboard Hot အဖြစ်ဆုံးသတင်းစီးရင်ဝင်နေတာလဲသတင်းပတ်15ပတ်အရှိသွားပြီဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူကနံပါတ်8နေရာမှာရပြီးတော့ဒီတစ်ပတ်မှာတော့သူ့ရဲ့အမြင့်ဆုံးနေရာဖြစ်နေနံပါတ်6ကိုရောက်လာတာလဲဖြစ်ပါတယ်သောရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်
Take it slow, but it's not typical. He already knows that my love is fire. His heart was a stone, but then his hands were on. I turned him to gold and it took him higher. Well, I'll be a daydream. I'll be your favorite things. We could be beautiful. Get drunk on the good.
ဆိုတော့ roses တို့အားဖြည့်ပြီးတည်ဆူထားတဲ့ roses ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့ကျမတို့ VOE ကတင်ဆက်တဲ့သတင်းပေါ်မှာတော်ရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဖော်ပြပေးစီမှာလေ။မင်္ဂလာတုံကျူးကျော်ရက်ွက်တွေရှင်းလင်းခံရဆိုတဲ့သတင်းမှာဒီရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်တွေကပင်မပြင်စက်မှုဇုံတွေကကျူးကျော်ရက်ွက်သုံးခုကိုနောက်ဆုံးထားပြောင်းရွှေ့ဖို့တက်မှတ်ရဲ့ကြော်လွန်သွားပြီးတဲ့နောက်မှာအာနာဝိုင်းနဲ့ဆက်ရဲနေရကြီးတွေတုံပြီးတော့ရှင်းလင်းဖယ်ရှားခဲ့တဲ့အကြောင်းဗီဒီယိုရုပ်မြင်သံကြားကရေဒီယိုကနေပြီးတော့သတင်းတင်ဆက်ပေးခဲ့ပါရနော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်နဲ့အများကြီးတုံ့ပြန်ရေးသားလာကြတဲ့ထက်ကတချို့ကိုဖော်ပြပေးကြပါမယ်။ဂျိုးဇက်စမစ်ဆိုတဲ့သောရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအယံတလားမိတယ်အမှန်ဆိုလို့ရှိရင်အရှိတော်အရှောက်မှာအမိမြမာပြီလောက်မြေရောက်တဘောဝတရားစရပေါ်ကျော်သွားမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူးမြေလူမြေရန်တွေအများကြီးရှိပါတယ်မြမာပြီမှာဘသူသေးသေးငတိမာရင်ပြီးရောဆိုတဲ့လူတွေကြောင့်ပါဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီခြုံနယ်တွေထူထပ်နေတဲ့နေရာတစ်ခုပါအဲ့လိုမျိုးနေရာမျိုးကတော့မှအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေကျူးကျော်တဲမှာနေတဲ့သူတွေကအမိမြမာပြီကနိုင်ငံသားဆစ်စစ်တွေပါအခုလဲမြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြန်မာပြည်မှာရှိနေတဲ့ကျူးကျော်အိမ်တော်စုတွေကိုတအိမ်တော်မြေတကွက်နှုံပေးရင်တော့မှခမရတို့ရဲ့ဘိုးစဉ်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။တည်ရင်ခုနောက်ကိုဘာမှမပါပါဘူးဗျာ။
ဒ တော်ရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီမံကိုအရေးယူတင်တယ်တဲ့မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုယ့်ဟာကိုယ်အိမ်ဆောင်နေခိုင်းတက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထူတော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါတကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီတော်ရှင်ကြေးလာပါတယ်ခင်ထွေးရီဆိုတဲ့တော်ရှင်ကတော့သူ့ရဲ့ကိုယ်ရဲ့အတွေ့အကြုံနဲ့နှိုင်းရှင်ပြီးတော့ဒီကိစ္စပေါ်မှာအခုလိုတုံ့ပြန်ပြီးတော့ရေးသားလာပါတယ်
ကျမလည်းမြန်မာနိုင်ငံသားတယောက်အနေနဲ့တစ်ခုလောက်တော့ပြောပြရစီရှင်အဲ့ဒီအတွက်ကိုလည်းပြပအားကိုပစိန်ရိုးလို့တော့ကျမကိုမမြင်စေလိုပါဘူးအခုလက်ရှိထိုင်းနိုင်ငံမှာခဏအလုပ်လုပ်နေပါတယ်ဆယ်လင်းကားနှစ်လောက်ရှိပါပြီဒုက္ခပေါင်းများစွာနဲ့လည်းရင်ဆိုင်ခဲ့ရပြီးပါပြီဒါပေမဲ့ငတ်မွတ်တဲ့ဘေးတော့မရောက်ခဲ့ပါဘူးဘာကြောင့်လဲဆိုတော့အလုပ်ဟူသမျှဂုံရှိစွာဆိုလိုပါပဲသူတို့နိုင်ငံကပြည်သူပြည်သားတွေအပြင်တခြားနိုင်ငံသားတွေအတွက်ကိုပါအလုပ်ကများပြားလှတယ်ဆိုတာအလုံးသိတယ်လို့ပါပဲသူတို့နိုင်ငံသားတွေကိုလည်းအဖက်ဖက်တိုးတက်အောင်လို့အစိုးရတွေနဲ့သက်ဆိုင်ရာတွေကဝိုင်းဝန်းကူညီဖြည့်ရှင်းပေးကြတယ်အစွန်းဆုံးအထိမရေတွက်နိုင်လောက်အောင်ပါပဲအဲ့ဒီအထက်ကတစ်ခုလောက်တင်ပြလိုတာကတော့အခုလက်ရှိဒုက္ခရောက်နေကြတဲ့လောက်ကင်စားတော့စရာနေရာမရှိတဲ့ဆင်းရဲသားတောင်သူလယ်သမားမိသားစုတွေကိုနိုင်ငံတော်ပိုင်းနယ်မြေတဲ့ယာယီအဖြစ်တော်၎င်းအဆင်ပြေတဲ့အထည်တော်၎င်းစိုက်ပျိုးရေးမွေးမြူရေးမိမိအာတန်ရာလောက်ကင်စားတောက်နိုင်ဖို့အခါအသင့်တလို့စီမံခန့်ခွဲဖြည့်ရှင်ပေးနေပါတယ်ဒါကြောင့်ကျူးကျော်နေမြေတဲ့ရှိနေကြတဲ့ပြည်သူတွေထဲမှာဒုက္ခရောက်နေတဲ့မိသားစုအနည်းနဲ့အများတော်ရှိမှာပါပဲအဲ့တော့အဲ့ဒီမိသားစုတွေကိုအသင့်တင့်ကူညီဆောင်ရှောက်ပေးပါလို့ဒုက္ခရောက်ဖူးသူပြည်သူတယောက်အနေနဲ့မေတ္တာရက်ခံပါရစေရှင်
ခင်ရွေးယူဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုယ်တွေအတွေ့အကြုံနဲ့နှိုင်းရှင်ပြောခုလိုမျိုးကျမတို့ VOE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးပြီးတော့ရေးလာတာဖြစ်ပါတယ်။တက်ဦးဆိုတဲ့တော်ရရှင်ကလည်
းအစရေကကို့မြေမှာမဟုတ်တာနေခွင့်ရတာလေးနဲ့ရင်ကျေးဇူးတင်တင်ပါတယ်။အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါ။ဒါလောကတဘာဝပါပဲ။အစရေကကို့ပစ္စည်းမှာမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲ။သူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်။ကျူးကျော်ရီအတွက်ချပေးခဲ့တဲ့ရက်ွက်တွေကိုသွားကြည့်သူတို့ရတဲ့မြေွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိပဲသူတို့ဘာပစ္စည်းကိုယူတာခိုးတာပါပဲစင်ရဲနာခိုးမယ်ဆိုမြမပြီမာလူကောင်းပဲရှိတော့မှာလေဗျာ
တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်တော်ရရှင်နေအတွက်မြမသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ကတော့တိတ်ချစ်တဲ့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးခြင်းသေးပါရဲ့နော်မိဆန်နေတဲ့အတူနိနိခင်စောအားဖြည့်ပြီးတည်ဆူထားတဲ့သချင်းလေးနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်တော်ရရှင်တွေတိကြပြီးဖြစ်ပါလိမ့်မယ်နော်အချစ်ရဲ့ကြေးကျွန်းဆိုတဲ့သချင်းလေးပါဒီသချင်းလေးကိုတော့ဒီသချင်းကိုပင်နိုင်တည်ဆူတဲ့မိဆန်ဒီကပဲကိုယ်တိုင်ရေးဆက်ထားတာဖြစ်ပါတယ်နားဆင်ခံစားကြည့်ပါအောင်ရှင
် Blue Kazaya me
da sa pi nga bwa ji twa bi nye nye ke de mi law myai lo chwan bi twi tam ka yo bam jet a wa myo ga ni phyet si nga phit ga bo lo 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 la ne sait jet nge ji paw ko cha ne chaw ne shin kin tin kan cha yin la yin mo paw myat lo ka sa chaw ra face up nga taim phit ke le ba do ma nin ga o chin na ku blo jo sa phin twae ji cha nga face up chin me me le now cha nga face up ba shi te le ji cha nga shong pe chin me me le now cha ta shong dam shi lo bu de ge a mye lo nya nya ta twa le a nge wan ne mu nya ne nga le na pa twa ka ya de chit tu pyin pyin shu za pa mye bo cha ya ka ya de ple tu mye ye u nya twa nin le ngem kwa chem twa ne min pyo me so a long su kha
be de ko rai ye ko rai so de mi san ni ne tu nin ni khin so a phye pyo ti so tha ra phit par de a che ye je jon so de tsin ko na sin ke cha ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတဲ့ကိုတင်းင်းတွေနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။သုံးဖြတ်ပါတိကနေ။ကြည်ကိုယ်စွာလက်ခံပေးမယ်လို့လိုက်တော့စိတ်ထဲမှာရှိလေ။နင်ကိုတွေ့ခြင်းနဲ့စိတ်နင်ကိုမ
င်း။ဒါကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့သက်ချက်ကိုနားဆင်ကြပါမယ်။ဖွဲ့စည်းပုံစိန်ခေါ်ဖို့အချိန်တန်ပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နီယာကကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
။ NLD အမတ်တွေလွှမ်းမိုးထားတဲ့လွှတ်တော်တွေစတင်အသက်ဝင်ပြီးတာနဲ့လူပြောအများဆုံးဖြစ်လာတဲ့ကိစ္စတစ်ခုကတော့ဒေါန်ဆန်းစုကြည်သမရဖြစ်ရေးပါ။ NLD ရဲ့ဥပဒေအကြံပေးရှေ့နေကြီးဦးကိုနီကတော့ဖွဲ့စည်းပုံအခြေခံဥပဒေ2008ထဲမှာဒေါန်ဆန်းစုကြည်ကိုသမရဖြစ်ခွင့်ကနေတားမြစ်ပိတ်ပင်ထားတဲ့ပုံမှန်59စာလုံးရှိတယ်။ဒီပုံမှန်ကိုယာယီဆိုင်းငံ့ထားနိုင်ရင်ဒေါန်ဆန်းစုကြည်သမရဖြစ်ရေးလမ်းပွင့်သွားလိမ့်မယ်။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်တစ်ခုခုကိုအဲ့လိုဆိုင်းငံ့တာမျိုးမြမသမိုင်းမှာလည်းရှိခဲ့ဘူးတော့ဒါဟာဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုပြီးပြောဆိုနေခဲ့တာကတော့ကြပါပြီ။အခုပြည်တော်စုအစဉ်လွှတ်တော်အသစ်တွေစတင်အသက်ဝင်လာနေပြီဆိုတော့ဒေါန်ဆန်းစုကြည်နဲ့ NLD ဘက်ကများအဲ့လိုပုံမှန်59စလုံးဆိုင်းငံ့ရေးလှုပ်လာလိမ့်မလားဆိုပြီးပြောဆိုဝေဖန်စိတ်ဝင်စားမှုတွေမြင့်တက်နေပါတယ်။တကယ်တော့ပုံမှန်59စလုံးကိုယာယီဆိုင်းငံ့တယ်ဆိုတာဟာ2008ဖွဲ့စည်းပုံကိုစိန်ခေါ်မှုတစ်ခုလို့ခေါ်မယ်ဆိုမမှားနိုင်ပါဘူး။ဒေါန်ဆန်းစုကြည်နဲ့ NLD အနေနဲ့အခုချိန်မှာဖွဲ့စည်းပုံခြေခံဥပဒေကိုစိန်ခေါ်ဖို့အချိန်တန်ပြီလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်။
မြမသမိုင်းကိုပြန်ကြည့်ရင်1958ခုနှစ်မှာအမျိုးသားကောင်းဆောင်ကြီးဘူကျော်အောင်ဆန်းတည်ထောင်ခဲ့တဲ့အာဏာရဖဆပလပါတီကြီးနှစ်ချမ်းကွဲပါတယ်။ဝင်းကြီးချုပ်ဦးနုဦးဆောင်နဲ့တန်ရှင်ဖဆပလနဲ့ဥပစွေဦးကျော်ငင်းကောင်းဆောင်နဲ့တီမြဲဖဆပလတို့ဖြစ်ပြီးဦးနုအဖွဲ့ဟာအတိုက်ခံပမညတပါတီရဲ့ထောက်ခံမှုနဲ့လွှတ်တော်ထဲမှာရှင်မဲလောက်အသာနဲ့ပဲအစိုးရဖွဲ့ထားနိုင်တဲ့အခြေအနေပါ။ဒီလိုအခြေအနေမျိုးဟာလွတ်တော်တဲ့အယုံကြည်မရှိအစိုးတင်သွင်းလိုက်ရင်ဥနုအစိုးရအချိန်မရွေးပြုတ်ကျသွားနိုင်ပါတယ်။ဒါကြောင့်ဥနုဟာလွတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေပြန်ကျင်းပပြုလုပ်လိုပါတယ်။ဒီအတွက်ဗိုလ်ချုပ်ကြီးနေဝင်းကိုဝန်ကြီးချုပ်ခန့်အိမ်ဆောင်အစိုးရဖွဲ့စည်းစေပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးနိုင်ဖို့အာဏာလွှဲပေးခဲ့ပါတယ်။အဲ့ဒီခေတ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတာကရွေးကောက်တင်မြောက်ခြင်းခံရတဲ့အမတ်မဟုတ်သူတယောက်ကိုလိုအပ်လို့ခိတဝင်းကြီးချုပ်အဖြစ်တာဝန်ပေးမယ်ဆိုရင်အချိန်6လထက်ကျော်လွန်ပြီးပေးလို့မရဘူးဆိုတာပါဖွဲ့စည်းပုံပုံမှန်116ဖြစ်ပါတယ်ဝင်းကြီးချုပ်တာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးနေဝင်းအာဏာရယူပြီး6လပြည့်တဲ့အချိန်ရွေးကောက်ပွဲမကျင်းပပေးနိုင်သေးပါဘူးနောက်ထပ်အချိန်လိုသေးတယ်လို့ဆိုပါတယ်ဒီအခါဝင်းကြီးချုပ်ဦးနုဟာဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်116ကိုစိုင်းငံ့တဲ့ဥပဒေတစ်ခုပြဋ္ဌာန်းပေးလိုက်ပါတယ်။ပုံမှန်116ကိုစိုင်းငံ့လိုက်တဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်းဟာရွေးကောက်ခံအမတ်မဟုတ်ပေမဲ့ဝင်းကြီးချုပ်အဖြစ်6လထက်ပိုးပြီးတစ်နှစ်နဲ့4လနီးပါးတာဝန်ယူသွားခဲ့တာတွေ့နိုင်ပါတယ
်။လက်ရှိ NLD အကြံပေးဦးကိုနီနဲ့နိုင်ငံရေးသမားတချို့ပြောဆိုနေတာကတော့အဲ့ဒီခေတ်ဖွဲ့စည်းပုံတွေကပုံမှန်116ကိုစိုင်းငံ့ခဲ့တဲ့နီးတူလက်ရှိ2008ဖွဲ့စည်းပုံတွေကပုံမှန်59စလုံးကိုလည်းစိုင်းငံ့ထားနိုင်တယ်ဆိုပြီးဖြစ်ပါတယ်။ ဒီနေရာမှာပုံမှန်59စလုံးဆိုင်းငံ့ရေးအကြံပေးနေသူတွေတတိမမှုမိတဲ့အရေးကြီးအချက်တစ်ခုကတော့ဥနုခေဖွဲ့စည်းပုံတွေကပုံမှန်116ကိုဆိုင်းငံ့ရမှာလွှတ်တော်တွေကအမတ်အများစုနဲ့တက်မတော်ကြိုတင်သဘောတူညီချက်ယူပြီးမှဆိုင်းငံ့ခဲ့တယ်ဆိုတဲ့အချက်ပါလက်ရှိအခြေအနေကိုပြန်ကြည့်လိုက်ရင်လွှတ်တော်တွေမှာ NLD အမတ်ကအများစုပါလေးပုံတစ်ပုံကတော့တက်မတော်သားကိုယ်စားလှယ်တွေဖြစ်ပါတယ်လက်ရှိဖွဲ့စည်းပုံတွေကပုံမှန်59စလုံးကိုဆိုင်းငံ့ထားလို့ရတယ်မရဘူးဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာဖြစ်တာနဲ့လျော်ညီစွာပုံမှန်59စလုံးကိုဆိုင်းငံ့ရေးလုပ်တော့မယ်ဆိုရင် NLD နဲ့တက်မတော်ကြိုတင်သဘောတူညီချက်ရယူပြီးလုံမတင့်တော်ပါလိမ့်မယ်တနည်းပြောရရင်ဒုံဆန်းစုကြည်နဲ့ဗိုလ်ချုပ်မူရင်မင်းအောင်လှိုင်တို့နှစ်ယောက်ကြိုတင်သဘောတူညီချက်ရယူပြီးမှဆောင်ရွက်တင့်တဲ့ကိစ္စမျိုးပါနောက်တစ်ချက်ဒုံဆန်းစုကြည်နဲ့ဗိုလ်ချုပ်မူရင်မင်းအောင်လှိုင်တို့နှစ်ယောက်တွေ့ဆုံရေးဆိုတာဟာအရင်ခေတ်တုန်းကလိုမဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးခုဆိုရင်ပဲရွေးကောက်ပွဲပြီးကလေးကစရည်တွေ့ရင်နှစ်ကြိမ်တောင်တွေ့ဆုံပြီးသွားခဲ့ပါပြီ
ကောင်းပါပြီတက်မတော်နဲ့ကြိုတင်သဘောတူညီချက်မယူဘဲပုံမှ59စာလုံးကိုယာယီဆိုင်းငံ့မှုစ조사ရင်ဘာဖြစ်လာနိုင်မလဲစဉ်းစားထားဖို့တော့လိုပါတယ်လွှတ်တော်ရဲမှ NLD ကအများစုမှုပုံမှ59စာလုံးကိုယာယီဆိုင်းငံ့သည့်ဥပဒေချမ်းတင်သွင်းအတည်ပြုလိုက်ရင်အလွယ်တကူဥပဒေဖြစ်လာမှာပါဒါပေမဲ့ဒါဟာဖွဲ့စည်းပုံနဲ့မညီကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကဇောရကတက်ရင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုရောက်ကောင်းရောက်သွားနိုင်ပါတယ်။ခုံရုံးကဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုရင်အဲ့ဒီစ조사ချက်ပြက်ပြဲသွားပါလိမ့်မယ်။ဒါပေမဲ့ NLD နဲ့တက်မတော်ဆက်ဆံရေးအဖို့အထစ်ဖြစ်ကြံရစ်ပါလိမ့်မယ်။ခုံရုံးကဖွဲ့စည်းပုံနဲ့ညီတယ်လို့ဆုံးဖြတ်လိုက်ရင်တော့တက်မတော်ကသဘောမတူရင်အခက်အခဲတွေ့နိုင်ပါတယ်။ဖွဲ့စည်းပုံကိုကာကွယ်ရမယ်လို့တန်တိတ်ထန်ချထားတဲ့တက်မတော်ကသူ့ဘာသူကာကွယ်တဲ့အနေနဲ့အာဏာအရရက်ကိုထိမ့်သိမ်းတာမျိုးလောက်ကောင်းလှုပ်လာနိုင်ပါတယ်။အရေးကြီးတာကတော့ပုံမှ59စာလုံးဆိုင်းငံ့ရေးဆိုတာကိုတက်မတော်နဲ့ကြိုတင်သဘောတူညီချက်မယူဘဲကန့်ဆန်းမဲ့ထိုးတယ်လို့မျိုးသွားပြီးစိတ်မခေါ်မိဖို့ပါပဲ။တကယ်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာစစ်ဘီရင်မင်းဆက်တစ်ဆက်ပြီးတစ်ဆက်အုပ်ချုပ်ဖို့ကြိုတင်ကြံရွယ်ချက်ရှိရှိရေးဆွဲထားတာပါ။ဒေါက်ဆန်းစုကြည်ရဲ့ဥဆောင်မှုကြောင့်သာ NLD ပါတီအပြတ်အသတ်အနိုင်ရပြီးအဲ့ဒီစီမံကိန်းကြီးပြက်ပြယ်သွားခဲ့ရတာပါပြောရရင်ဖွဲ့စည်းပုံအရ NLD ဟာဥပဒေပြုခွင့်အာဏာနဲ့အုပ်ချုပ်ရေးအာဏာနှစ်ခုလက်ဝယ်ပိုင်ပိုင်ရထားပြီးပါပြီအတော့ကိုကျေပြန့်တဲ့အာဏာလို့ပြောနိုင်ပါတယ်ဖွဲ့စည်းပုံထဲမှာစစ်ဘီရင်တွေပဲအုပ်ချုပ်ဖို့ရည်ရွယ်ရေးဆွဲထားတဲ့အတွက်သမရအာဏာကလည်းအတော်လေးကိုကြီးမားကျေပြန့်ပါတယ်ထူးခြားချက်အနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုလည်းသူတဦးတည်းသဘောနဲ့အာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်လုံးတစ်ပါးသားမှဖော်ပြမထားပါဘူ
းပြောရရင်ဒုံဆန်းစုကြည်နဲ့ NLD ဟာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကနေတိုင်းပြည်ကောင်းရကောင်းကျိုးအမြောက်အများအကောင့်ထည့်ဖော်နိုင်ပါတယ်ဒါဟာလွန်ခဲ့တဲ့ရာစုနှစ်တစ်ဝက်ကျော်လောက်တုန်းကလုံးဝမရခဲ့တဲ့အခွင့်အရေးပါဒီလိုအခွင့်အရေးမျိုးရနေတဲ့အချိန်မှာအချိန်နေအားလုံးကိုနောက်ပြန်လှည့်သွားစေနိုင်တဲ့တမတော်နဲ့ကြိုတင်ညှိနှိုင်းသဘောတူညီချက်မရယူဘဲပုံမှန်59စလုံးဆိုင်းငံ့ရေးလို့ဖွဲ့စည်းပုံကိုစိန်ခေါ်တာမျိုးမလုပ်သင့်သေးပါကြောင်းတင်ပြလိုက်ရပါတယ
်ဒါကတော့ဖွဲ့စည်းပုံကိုစိန်ခေါ်ဖို့အချိန်တန်ပြီလားဆိုပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညင်ဦးတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဗဲလင်တိုင်းစ်ဒေးစစ်သူများနေ့မတိုင်ခင်မှာပဲဂျပန်နိုင်ငံမှာတော့ချစ်ရနံ့တွေပြန်လွင်နေပါပြီ။ချစ်သူတွေရဲ့ခံစားချက်တွေကိုထူးထူးခြားခြားရေဖွင့်နိုင်အောင်တိုကျိုမြို့လယ်ကခီဘီယာပန်းချံမှာဆင်ထုတ်ပေးထားတာပါ။ချစ်သူစုံတွဲတွေ၊စနီးနဲ့ခင်မွန်းတွေတယောက်နဲ့တယောက်ဘလောက်ချစ်တဲ့အကြောင်း၊မြင်နိုးတဲ့အကြောင်း၊သစ္စာရှိတဲ့အကြောင်းလွတ်လွတ်လပ်လပ်လူသိရှင်ကြားအော်ပြောနိုင်အောင်စီစဉ်ပေးထားတာပါ။ဒီစဉ်ချစ်သူများနဲ့ရောက်တိုင်းရင်ဖွင့်နိုင်ဖို့တိုကျိုမြို့ကပန်းဆိုင်တိုင်းကစီစဉ်ထားတဲ့အခမ်းအနားစတင်ဖွင့်တဲ့နေ့မှာပဲအိမ်တော်တွေဇုံတွဲတွေသာမကချစ်သူမရှိသေးတဲ့သူတွေပါပါဝင်တဲ့လူသားတကားစီတော့ကစင်မော်တက်ပြီးရင်ဖွင့်တန်တွေကိုဖြည့်ကျွေးခဲ့ကြပါတယ်။ခန်းစားချက်တွေကိုပုပ္ပုလေးလေးထုတ်ဖော်လေးမရှိတတ်တဲ့ဂျပန်နိုင်ငံကဒီအစင်လာမဟုတ်တဲ့အစီအစဉ်ကိုတော့နှစ်စဉ်ဇန်နဝါရီလ31ရက်နေ့မှာကျင်းပပြီးဂျပန်အမျိုးသားတွေအိမ်ကိုစောစောပြန်စနီးတွေတွေကိုခန်းစားချက်တွေရင်ဖွင့်ကြဖို့အားပေးချပါတယ
်ဆောင်းရံခံရတဲ့အမေရိကန်ပြည်တော်စုမှာဒီနှစ်ຫນွေဥရာသီစောစောရောက်မယ်လို့ရာသီဥတုခန့်မှန်းရမှာနာမည်ကျော်တဲ့ပွေးကောင်တစ်ကောင်ဟော်ကင်းထုတ်လိုက်ပါတယ်
ပဇဗင်းနီယပြည်နယ်ပတ်စူတော်နေမြို့မှာနှစ်ဆင်ကျင်းပလို့ရှိရဲ Ground Hawk Day ရာသီဥတုခမ်းမနဲ့ခန်းနာကိုလူပေါင်း1000နဲ့ချီတယောက်ခဲ့ကြတာပါခမ်းမကြီး1889ခုနှစ်တဝိုက်လောက်ကစပြုလာခဲ့တဲ့အစဉ်လာရ Fail လို့အမည်ပေးထားတဲ့ဒီပွေးကောင်ရှိတဲ့တောဆက်ကတင့်ငုတ်တစ်ခုပေါ်မှာတင်ပြီးတော့ရာသီဥတုကိုခမ်းမန်းကြတာပါနှစ်စဉ်ဟော့ကင်းထုတ်တဲ့ဖေဖော်ဝါရီလ2ရက်နေ့မှာပွေးကောင်ဟာသူ့ရိတ်ကိုမြင်ရတယ်ဆိုရင်စောင်းကုံမှုနောက်ထပ်တလခွဲကြောင်းမှဖြစ်ပြီးတော့အရေးမမြင်ရဘူးဆိုရင်တော့လူဘောက်ရာသီရောက်တာစောလိမ့်မယ်လို့အစင်လာယုံကြည်ထားကြပါတယ်ဒီနေ့ရာသီဥတုခမ်းမန်းတဲ့နေ့မနက်ခင်းချမ်းချမ်းအီးအချိန်မှာကောင်းငင်ဟာကြည်လင်နေပေမဲ့ပွေးကောင်ရဲ့အရေးကိုမတွေ့ရတဲ့အတွက်မျိုးစောမယ်လို့တုတ်ခဲ့ကြပါတယ်မကြသေးခင်တော့မှစံချိန်ချိုးလောက်အောင်ပြင်းထန်တဲ့နှစ်မုန်တိုင်းဒဏ်အလူးလဲခံခဲ့ရတဲ့အမေရိကန်ပြည်အောင်စုအရှိဖက်ချမ်းကသူတွေအတွက်တော့သတင်းကောင်းတရားလို့ဆိုရမှာပါ
ယုံနစ်တဲ့ကူပွဲတော်တွေကိုကမ္ဘာတဝမ်းမှာပါကျင်းပနေတဲ့အထက်လန်ဒန်အနောက်ပိုင်းကနာမည်ကျော်ဥယျာဉ်တစ်ခုမှာတော့တရုတ်ရိုးရာမီးဘုံပြပွဲတွေကျင်းပခဲ့ပါတယ်။မီးအောင်စုံတွေနဲ့ဂီတဝိုင်းတွေအီယာမမီးဘုံကြီးတွေကိုချစ်စစ်ဥယျာဉ်မှာပြသခဲ့တာပါ။ပေနီယာကျော်အီယာမတရုတ်ငကားရုပ်ကြီးတစ်ခုအပါအဝင်ထောင်ထဲချီတဲ့မီးဘုံတွေကိုလည်းတွေ့ရပါတယ်။1929ခုနှစ်မှာစတင်ထူထောင်ခဲ့တဲ့အင်္ဂလိပ်ဂန်ဒဝင်ခစ်သစ်စတိုင်ပန်းချံမှာထူးထူးခြားခြားပြသထားတဲ့အတွက်လဲပရိသတ်တွေတအံ့တော်ဖြစ်ခဲ့ကြတာပါဒီဆလတ်ဆန်တဲ့မိဘုံပွဲတော်လို့နာမည်ပေးထားတဲ့တရုတ်ရိုးရာမိဘုံပွဲမှာပဲတရုတ်သမိုင်းမှာထင်ရှားတဲ့ထာရာကိုတာရွှေရုပ်စစ်တီတော်တွေရဲ့ပုံတူမိဘုံတွေကိုလဲပန်းချံထဲမှာခင်းကျင်းပြသထားပါတယ်တရုတ်ဒဏ္ဍာရီတွေမှာထင်ရှားတဲ့မြောက်တရေကောင်းเจ้าကိုလဲမိဘုံတွေနဲ့ဆလန်းစင်တက်ဆင်ထားတာပါမလမကန်ကရေကန်အနီးမှာဆိုရင်လဲတရုတ်နိုင်ငံကပန်တာဝတ်ဝန်ပုံတူမိဘုံတွေကိုတွေ့ရပါတယ်။တချိန်ကတောရဲတိရိစ္ဆာန်တွေ၊ရှားပါးသတ္တဝါတွေနေထိုင်ရာဥယျာဉ်ဖြစ်နေလေ၊တစ်ကလအုပ်တွေ၊တားပိုက်ကောင်းတွေ၊ရှင့်တွေ၊ငန်းတွေလိုတိရိစ္ဆာန်ပေါင်းစုံတရုတ်ဖော်ထားတဲ့မိဘုံတွေကိုလည်းဖန်တီးထားတာပါ။လန်ဒန်မှာတရဝင်းတရုတ်နှစ်တည်ကူပွဲတော်တွေကိုဖေဖော်ဝါရီလ14ရက်နေ့မှာကျင်းပလေရှိပြီးတော့မိဘုံပွဲတော်ကိုတော့မတ်လ6ရက်နေ့အထိခင်းကျင်းပြသသွားမှာဖြစ်ပါတယ်ရှင်။
ဒါတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္ဂနွေနေ့ညနေပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ခင်ဗျာဗီယိုအီမြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံရှိသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ကကြီးညာပြပါလိမ့်မယ်
မြောက်ကိုရီးယားနိုင်ငံကတာဝေးပစ်ဒုံးရင်ပြစ်လွတ်လိုက်တဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတင်းနှင်းငွေနဲ့မှပြင်းထန်စွာပြစ်တင်ရှုံချလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အဆိုအရဂျိုဒုတလုံးတက်ဆောင်သွားတယ်လို့ဆိုတဲ့တာဝေးပစ်ဒုံးရင်ဒဇင်းကိုတန်းပြီးအနောက်မြောက်ဖက်တရုတ်နိုင်ငံနယ်စပ်အနီးမှာရှိတဲ့တုံချန်ရီဂျိုဒုလွတ်တင်တဲ့နေရာကနေတင်းနှင်းငွေနဲ့ကပြစ်လွတ်လိုက်တာပါ။နိုင်ငံတကာရဲ့အမြင်သဘောထားတွေကိုဆန့်ကျင်နေတဲ့မြောက်ကိုရီးယားနိုင်ငံအပေါ်နောက်တစ်ဆင့်ဘလို့ရေးရမှုတွေလှုပ်ဆောင်တဲ့နယ်ဆိုတာကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေတင်းနှင်းငွေနဲ့ကရှာရှာပါပါတွေ့ဆုံပြီးမိနစ်90ကြာလောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားကအဝေးဒိန်းဒုံးရင်ပြစ်လွတ်မှုစတင်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကဒဏ်ခတ်မှုအသစ်တွေချမှတ်ဖို့အိုဘားမားအစိုးရအဖွဲ့နဲ့အမေရိကန်လွှတ်တော်အမတ်တွေကပြင်ဆင်နေကြကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကြေညာချက်ထက်မှာအမေရိကန်မြို့သားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကတာဝေးပြစ်ဒုံးရင်စတင်ပြစ်လွတ်မှုကိုပြစ်တင်ရှုံချလိုက်ပြီးအမေရိကန်ပြည်ထောင်စုကိုယ်တိုင်နဲ့မဟာမိတ်တွေကိုပါကိုကူကူကာကွယ်ဖို့အစဉ်တိုင်းကိုဆောင်ရွက်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားရန်စားမှုကိုတုံ့ပြန်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေဟာဖေဖော်ဝါရီလ10ရက်နေ့မှာကြာရောက်တဲ့တရုတ်နှစ်သက်ကူပွဲတော်ကိုတင်းနှင်းငွေနေကရန်ကုန်မြို့နယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြပါတယ်။တရုတ်လူမျိုးတွေဟာဘုံကျောင်းတွေကိုသွားဖျားရှိခိုးတာတရုတ်ငကားအကကိုကြည့်ရှုတာတွေကိုပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကတရုတ်နယ်ပွားတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းလွှတ်တော်ဆွေးနွေးပွဲကိုစတင်ခေါ်ယူခဲ့ပြီးတဲ့နောက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသည့်အနေနဲ့နှစ်သက်မှာကောင်းမွန်တဲ့အနာဂတ်ကိုဦးဆောင်ပေးလည်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုကြပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာလည်းတရုတ်လူမျိုးတွေဟာတင်းနှင်းငွေနေညကနှစ်သက်ကူပွဲအကျိုးပွဲတွေကိုဆင်နွှဲခဲ့ကြပါတယ်။အများစုကတော့မကြခင်ကြောက်တော့မဲ့မြောက်နှစ်ကိုကြိုဆိုရင်းအစဉ်အလာတိုင်းဖတ်ထုတ်တွေစားပြီးမိရှုမိဘနဲ့ပြောင်းအိုးတွေပြစ်ပေါက်ခဲ့ကြပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်ခွာညိုဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။VOA ရဲ့တင်းနာလေးမနေ့ကင်းအစီအစဉ်တွေကိုလိုင်းတုံမီတာ32 40 49 50နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးကြတာပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ပိုင်ဆိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဆက်မိုးပြပါခင်ဗျာ။
This program has come to you from the Voice of America, Washington.